မင်္ဂလာပါခင်ဗျာ2024ခုနှစ်ဩဂတ်စ်လ10ရက်ဂျာတာပရင်းညပိုင်းလွတ်လပ်တဲ့အာရှတန် RFA ရဲ့အစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ကရဲစီသူကပါဒီကနေ့ညပိုင်းအစီအစဉ်မှာပြည်ဦးလွင်ကတက်မိသားစုဝင်တွေနေရက်စွန့်ခွာလာကြတဲ့သတင်းအပါအဝင်နိုင်ငံတော်ကရှစ်လေးလုံးအရေးတော်ပုံအထိမ်းအမှတ်လှုပ်ရှားမှုတွေအကြောင်းစာတော်တွေကိုထုတ်လွှင့်သွားမှာပါခင်ဗျာ။မန္တလေးတိုင်းပြည်ဦးလွင်မြို့ကို TNLA နဲ့မန္တလေးတိုင်း PDF တပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်တော့မယ်ဆိုတဲ့သတင်းတွေကြောင့်စစ်တပ်မိသားစုဝင်တွေနဲ့မြို့ကန်အချို့နေပြည်တော်မန္တလေးစတဲ့မြို့တွေကိုရွှေ့ပြောင်းနေကြပါတယ်။ပြည်ဦးလွင်စစ်တပ်နှန်းကျောင်းတွေမှာရှိတဲ့ဝန်ထမ်းတွေရဲ့မိသားစုဝင်တွေနဲ့အရာရှိမိသားစုဝင်တွေရွှေ့ပြောင်းနေကြတာလို့ဒေသခံတွေကပြောပါတယ်။ပြည်ဦးလင်မြို့နယ်35မိုင်ဝေးတဲ့နောင်ချိုမြို့ကို TNLA မန္တလေးတိုင်း PDF တပ်ဖွဲ့ကသိမ်းပိုက်ထားပြီးပြည်ဦးလင်နဲ့မိုင်-10ခန့်အကွာမှာရှိတဲ့ဗန်ပွေးရွာအနီးအထိတိုက်ပွဲတွေနှီးကပ်လာနေပြီလို့လည်းဒေသခံတွေကပြောပါတယ်။စစ်ကောင်စီကတော့ဩဂတ်စ်လ9ရက်နေ့ကတည်းကပြည်ဦးလင်ကနေနောင်ချိုမြို့ကိုခရီးသွားလာတာနဲ့ကုန်းစီတဲဆောင်တာတွေကိုဝက်ဝံရွာစစ်ဆေးဂိတ်ကနေပိတ်လိုက်ပြီးဖြစ်ပါတယ်ခင်ဗျာ။လာရှိမျိုးတိုက်ပွဲမှာဖမ်းဆီးခံရတဲ့စစ်သုံးပန်းမိသားစုဝင်1000ကျော်ကိုဂိုကန်တပ်မတော် MMDA ကပြန်လွှတ်ပေးလိုက်ပြီလို့ RFA ရဲ့မြေပြင်စီးရေးသတင်းရင်းမြစ်တွေကပြောပါဗျ။အရှိမျောက်တိုင်းစစ်ဌာနချုပ်သိမ်းပိုက်ခံရတဲ့တိုက်ပွဲမှာဖမ်းဆီးခံထားရတဲ့စစ်သုံးပန်းမိသားစုဝင်တွေရှိပြီးအဲ့ဒီတက်ကနေဩဂတ်စ်လ6ရက်နေ့က385ဦး၊ဩဂတ်စ်လ9ရက်နေ့က445ဦးနဲ့ဩဂတ်စ်လ10ရက်ဒီကနေ့မှာတော့308ဦးပြန်လွှတ်ပေးလိုက်တာဖြစ်တယ်လို့ဆိုပါဗျ။အရှိမျောက်တိုင်းစစ်ဌာနချုပ်တိုက်ပွဲအတွင်းစစ်ကောင်စီတပ်ကအရာရှိနဲ့မိသားစုဝင်4000ကျော်အလံဖြူထောင်ပြီးလက်နက်ချခဲ့တယ်လို့မြေပြင်စီးရေးအခြေအနေသိသူတွေကပြောပေမဲ့ RFA အနေနဲ့အရေးအတွက်အတိအကျကိုတော့အတိမပြုနိုင်သေးပါဘူးခင်ဗျာ။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကနေမြန်မာပြည်ကိုပို့မဲ့ Starlink Internet ဆက်16လုံးနဲ့ဆက်ဆက်တဲ့မြန်မာနိုင်ငံသား10ဦးကိုဖမ်းမိတယ်လို့မဲဆောက်ရဲတပ်ဖွဲ့ကဩဂတ်စ်လ9ရက်နေ့မှာသတင်းထုတ်ပြန်ပါတယ်။မြန်မာနိုင်ငံကိုပို့မဲ့ပါဆယ်တထုပ်ထဲမှာ Starlink 10လုံးကိုတင်စီရမိပြီးတဲ့နောက်နောက်ဆက်တွဲစုံစမ်းရာမှာလူငယ်2ဦးကို Starlink 6လုံးနဲ့ထပ်မိတာဖြစ်ပါတယ်။အဲ့ဒီဆက်တွေကိုဘန်ကောက်မြို့ကနေပုဂ္ဂလိကပို့ဆောင်ရေးကုမ္ပဏီတစ်ခုနဲ့မဲဆောက်မြို့ကိုပို့လာချိန်မှာသတင်းပေးချက်အရမဲဆောက်ရဲတပ်ဖွဲ့ကဖမ်းဆီးခဲ့တာပါ။ဒါဆက်တွဲရေးဥပဒေအကောက်ခွန်ဥပဒေတွေနဲ့ညီစွတ်နေပြီးဖမ်းမိထားတဲ့လူတွေကိုဆက်စစ်ဆေးနေတယ်လို့ဆိုပါတယ်။အခုဖမ်းမိတဲ့ Starlink ဆက်တွေဟာရာဇဝတ်မှုကျူးလွန်တဲ့အဖွဲ့တွေနဲ့ online လောင်းကစားလုပ်နေတဲ့နေရာတွေကိုပို့ဆောင်ဖို့ယူဆရတဲ့အကြောင်းရဲတပ်ဖွဲ့ရဲ့ထုတ်ပြန်ချက်မှာရေးသားထားပါတယ်ခင်ဗျာ။တောင်ချီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ရွေးကောက်ပွဲအတွက်စစ်ကောင်စီကနိုင်ငံရေးပါတီတွေအပြင်အပြည့်ရဲ့လက်နက်ကိုင်အဖွဲ့တချို့နဲ့လာမယ့်ဩဂတ်စ်လ21ရက်နဲ့22ရက်နေ့တွေမှာတွေ့ဆုံဆွေးနွေးဖို့ပြင်ဆင်နေပါတယ်။အဲဒီဆွေးနွေးပွဲမှာနိုင်ငံရေးပါတီတွေအပြည့်ရဲ့စာချုပ်လက်မှတ်ထိုးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့စစ်ကောင်စီအဖွဲ့ဝင်တွေပါတဲ့အမျိုးသားစည်းလုံးညီညွတ်ရေးနဲ့ညီညာရေးပေါ်ဆောင်မှုညှိနှိုင်းရေးကော်မတီ NSPNC တို့တွေ့ဆုံမှာဖြစ်တယ်လို့ဆိုပါတယ်။ဒီတွေ့ဆုံပွဲမှာ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးထက်ရွေးကောက်ပွဲဆိုင်ရာကိစ္စတွေကိုအဓိကထားဆွေးနွေးကြဖို့ဖြစ်နိုင်တယ်လို့ပြည်သူ့ပါတီရဲ့တာဝန်ရှိသူတဦးကခန့်မှန်းပါတယ်ခင်ဗျာ။ရုရှားနိုင်ငံနဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေကြားမိတ်ဖက်ဆက်ဆံရေးအတွက်ညှိနှိုင်းရေးမှုတာဝန်ယူမယ်လို့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်ကြီးမင်းအောင်လှိုင်ကပြောလိုက်ပါတယ်။2024ခုနှစ်ကနေ2028ခုနှစ်အထိ၄နှစ်တာတာဝန်ယူမှာဖြစ်ပြီးအရှိန်ဟုန်နဲ့ဆောင်ရွက်သွားမယ်လို့ဩဂတ်စ်လ10ရက်နေ့ဒီကနေ့ကြာရောက်တဲ့58နှစ်မြောက်အာဆီယံနှစ်ပတ်လည်နေ့အတွက်စစ်ကောင်စီပေးပို့တဲ့တာဝန်လွှာမှာဖော်ပြထားပါတယ်။စစ်တပ်အာဏာသိမ်းပြီးတဲ့နောက်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာရုရှားနဲ့ဆက်ဆံရေးပုံမူနီးကပ်လာပြီးစစ်ပတ်ဆိုင်ရာအကူအညီတွေအပြင်စီးပွားရေးဆိုင်ရာယင်းနှိမ့်နှံ့မှုတွေပါရုရှားကပါဝင်လာတာဖြစ်ပါတယ်ခင်ဗျာ။ပို့ကိုတင်ပို့ရကနေရရှိလာတဲ့ရငွေပမာဏရဲ့25ရာခိုင်နှုန်းကိုအမေရိကန်ဒေါ်လာအစားမြန်မာကျပ်ငွေနဲ့လဲလှယ်ရမယ်လို့စစ်ကောင်စီဘူဘန်ကဩဂတ်စ်လ9ရက်နေ့မှာထုတ်ပြန်ပါတယ်။အရင်ကပို့ကုန်သမားတွေဟာပို့ကုန်ရငွေပမာဏရဲ့35ရာခိုင်နှုန်းလဲလှယ်ပေးရတာဖြစ်ပြီးအခု10ရာခိုင်နှုန်းလျှော့လိုက်တဲ့သဘောဖြစ်ပါတယ်။ပြည်ပပေါက်ဈေးအမေရိကန်ဒေါ်လာကို9000ကျော်ရှိနေပေမဲ့ဘူဘန်ကသူတို့သတ်မှတ်ထားတဲ့ပေါက်ဈေး2100ကျပ်နဲ့သာငွေလဲပေးတာဖြစ်တဲ့အတွက်ဒီလိုရှော့ချပေးလိုက်ပြီမဲ့လဲစီးပွားရေးလုပ်ငန်းတွေအတွက်တည်တာတဲ့တက်ရောက်မှုရှိမှာမဟုတ်ဘူးလို့ပို့ကုန်သွင်းကုန်လုပ်ငန်းရှင်တွေတချို့ကဝေဖန်နေကြပါတယ်ခင်ဗျာ။သတင်းတွေကိုတင်ပြပေးခဲ့တာပါအခုတော့သတင်းဆောင်ပါတွေကိုထုတ်လွှင့်ပေးပါမယ်။ ဒီနေ့ကြောက်တဲ့36နှစ်မြောက်ရှိလေးလုံးအထိမ်းမဲ့ဆက်အနာရှင်ဆန့်ကျင်ရေးလူလူလှူရှာမှုတွေကိုရန်ကုန်မန္တလေးစကိုင်းမကွေးနယ်တနင်္လာရီစတဲ့တိုင်းဒေသကြီးတွေမှာပြုလုပ်ခဲ့ကြပါတယ်။ရန်ကုန်မြို့မှာတော့ဒီနေ့ရင်ကားထက်လုံချုံရေးတိုးချပြီးစောင့်ကြည့်တာတွေရှိခဲ့ပါတယ်။အပြည့်အစုံကိုအာရဖီသတင်းတောက်မရှင်မျိုးသူကတင်ပြပါလိမ့်မယ်ခင်ဗျာ။
မြန်မာနိုင်ငံမှာစစ်ကောင်စီကိုစန့်ကျင်တဲ့ဆန္ဒပြလှုပ်ရှားမှုတွေကိုတင်းတင်းကြပ်ကြပ်တားဆီးဖမ်းဆီးနေတဲ့ကြားကပဲဒီကနေ့ကြာရောက်တဲ့36နှစ်မြောက်ရှစ်လေးလုံးရေတော်ပုံအထိမ်းအမှတ်ဆန္ဒပြပွဲတွေကိုရန်ကုန်မန္တလေးစကိုင်းမကွေးတနင်္သာရီအပြင်တိုင်းဒေသတချို့မှာပုံစံမျိုးစုံနဲ့လှုပ်ရှားခဲ့ကြပါတယ်။
ရန်ကုန်မြို့မှာဆိုရင်အခုလ၆ရက်နေ့ကစပြီးတော့ဒီကနေ့အထိလှုပ်ရှားမှုတွေလုပ်ခဲ့တယ်လို့တက္ကသကျောင်းသားဟောင်းမြတ်အင်အားစုကကိုနန်းလင်းကအရက်ဖေကိုပြောပါတယ်။ကျွန်တော်တို့ကခြေလေးလုံးအချိုးတပိတ်လှုပ်ရှားမှုတွေကိုဒါရန်ကုန်တပိတ်ပေါင်းစုံဒါစုပေါင်းပြီးတော့လှုပ်ရှားခဲ့တာရှိတယ်လို့ကျွန်တော်တို့ဒါဆေးအနာရှင်ကိုအန်တုတဲ့ဆေးအနာရှင်ကိုလောင်ပြောင်တဲ့ဒါကလောင်နီလှုပ်ရှ
ွက်တွေဟာအရင်နေ့ကထက်ပိုပြီးတော့နေရာယူစောင့်ကြည့်နေတာတွေ့ရတယ်လို့မျက်မြင်တွေ့ခဲ့တဲ့မြို့ကန်တွေကပြောပါတယ်။စကိုင်းတိုင်းစလင်းကြီး၊မြောင်နဲ့လဘရောင်းတောင်ဒေသတွေမှာတော့ရှစ်လေးလုံးအထိမ့်မဲ့ဆန္ဒပြပွဲတွေကိုလုံခြုံရေးအခြေအနေအရဩဂုတ်လ9ရက်မနေ့ကပြုလုပ်ခဲ့ကြတယ်လို့အဲ့ဒီလှုပ်ရှားမှုမှာပါဝင်ခဲ့သူတယောက်က RFA ကိုပြောပါတယ
်။ကျွန်တော်တို့မြို့နယ်တွေမှာပကဖပါဖပါလာဖရယ်အဲနောက်ကြတော့ကျွန်တော်ဖလင်းကြီးဘင်းမှာရှိတဲ့တပိတ်နော်တပိတ်အင်အားစုတွေပေါ့လေဖူပေါင်းပြီးတော့မင်းတော့တပိတ်ထွက်ခဲ့ပါလေကြာဟုတ်လူအင်အားကအဲဟိုလောက်တော့ရှိမှာ200ကျော်300လောက်တော့ရှိမှာဗျအဲ့ဒီနောက်မှာရှိတဲ့ရှေးရာတွေကိုဖိတ်ခေါ်ပြီးတော့ကြတော့ကျွန်တော်မြို့နယ်ပတ်တော့လုံးရယ်နောက်ကြကျွန်တော်တို့မြို့နယ်ဘင်းမှာရှိတဲ့တပိတ်အင်အားစုတွေဖူပေါင်းပြီးတော့ထွက်ခဲ့တာပါဗျာဟုတ်
တနင်္သာရီတိုင်းတဝဲခရိုင်မှာတော့ရှစ်လေးလုံးအထိမ့်မဲ့လူမှုလှုပ်ရှားမှုအပြင်ဟော့ပြောပွဲ၊ကြပြရွတ်ပွဲတွေကိုလူရင်းအား300လောက်နဲ့ပါဝင်လှုပ်ရှားခဲ့တယ်လို့တဝဲခရိုင်ဒီမိုကရေစီအရေးလှုပ်ရှားမှုတပိတ်ဦးဆောင်ကော်မတီဝင်ကိုမင်းလွင်ဦးကပြောပါတယ
်။တဝဲ88လူမှုလှုပ်ရှားမှုကနေပြီးတော့ဒီမိုကရေစီရရှိရေးဆိုတဲ့နိုင်ငံရေးချွေးချော်တာကိုကျွန်တော်တို့စစနစ်ဆုတ်ကဲပြီးတော့ဆက်လက်ချီတက်သွားတဲ့အခါမှာဒီစာဆက်အောင်လာရှိတဲ့မပြုတ်ချတဲ့လူရင်းတွန်လာရေးကသတော်လေးဖြစ်နေကိုလူရယ်လို့ကျွန်တော်တို့ကမြင်တယ်။
အမျိုးသားညီညွတ်ရေးအစိုးရအမျိုးကြီးရဲ့ပြည်ထောင်စုဝန်ကြီးချုပ်မန်းဝင်းခိုင်တန်းကလည်း1988ခုနှစ်လူမှုအရေးတော်ပုံကနေရရှိလာတဲ့လူမှုရဲ့နိုင်ငံရေးအသည့်ဟာအခုအချိန်မှာဆရာနာရှင်အုပ်စုကိုရိုင်းနေအောင်အထည်လှုပ်လာနိုင်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဒီကနေ့ဗီဒီယိုအွန်လိုင်းစနစ်နဲ့ကျင်းပတဲ့ရှစ်လေးလုံးအခမ်းအနားမှာပြောခဲ့ပါတယ်ဗိုလ်ချုပ်ကြီးနေဝင်အစိုးရလက်ထက်မှာငွေစက်ကူတချို့ကိုဖျက်သိမ်းကြောင်းကြေညာခဲ့ရတာကနေစလို့ရန်ကုန်စက်မှုတက္ကသိုလ်ကျောင်းသားကိုဖုံးမော်ကြဆုံးမှုအထိကျောင်းသားလူထုအကြားစစ်အာဏာရှင်ဆန့်ကျင်ရေးတွေကူးစက်ပြီးတော့1988ခုနှစ်ဩဂုတ်လ10ရက်နေ့မှာအလွှာပေါင်းစုံပါဝင်တဲ့တမိုင်းဝင်လူထုလှုပ်ရှားမှုတပိတ်စတင်ခဲ့တာပါ။အဲ့ဒီတပိတ်ကိုစစ်တပ်ကပြစ်ခတ်ဖြိုခွင်းခဲ့တာကြောင့်ပြည်သူတွေတေဆုံးခဲ့ကြရပါတယ်။အဲ့ဒီလှုပ်ရှားမှုစတင်ခဲ့တဲ့ဩဂုတ်လ10ရက်နေ့ရောက်တိုင်းစစ်အာဏာရှင်ဆန့်ကျင်ရေးလှုပ်ရှားမှုတွေကိုနှစ်စဉ်ပြုလုပ်နေကြတာဖြစ်ပါတယ်ရှင
်။ RFA ကဆက်လက်ထုတ်လွှင့်ပေးနေပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းလားရှုပ်မြို့မှာစစ်ကောင်စီတပ်နဲ့ကိုကန့်တပ် MMDA တို့တိုက်ပွဲတွေကြောင့်မြို့ကနှစ်သိန်းကျော်ဘေးလွရာထွက်ပြေးခဲ့ရပြီးအဲ့ဒီထဲက1000ကျော်ကတော့နက်မလန်မြို့ကိုထွက်ပြေးခိုလွန်ခဲ့ရပါတယ်။နက်လန်မြို့အနီးမှာပါနှစ်ဖက်စီရင်တင်းမာနေတာကြောင့်မြို့ကန်တွေရောစစ်ပီးဒုက္ခတွေတွေပါစိုးရိမ်နေကြပါတယ်။ဒီအကြောင်းကိုမတ်တဇင်လိုင်းကတင်ပြပါလိမ့်မယ်ခင်ဗျာ။
ရှမ်းပြည်နယ်မြောက်ပိုင်းလားရှိုးမြို့မှာဇူလိုင်လ3ရက်နေ့ကစဖြစ်တဲ့တိုက်ပွဲကြောင့်မြို့ကန်နှစ်သိန်းကျော်ဟာအနီးဆုံးနက်လန်မြို့အပါအဝင်ဘေးလွရာမြို့တွေကိုထွက်ပြေးခဲ့ကြရပါတယ်။မိုးရင်းဖြစ်တဲ့အပြင်တံတားအချို့ပါဖျက်ဆီးခံထားရတာကြောင့်၃နိုင်သားကြာတဲ့နက်လန်မြို့ကို2ရက်3ရက်ကြာအောင်တော်လန်ကနေခက်ခက်ခဲခဲထွက်ပြေးခဲ့ကြရတာပါ။ကားနဲ့ဆိုင်ကယ်မရှိတဲ့သူတွေကတော့ခြေလင်းမဲ့ပြေးခဲ့ကြရပါတယ်။နေမိုးကိုလက်နဲ့ကြီးကြီးကြောက်ရောက်ပေါက်ကွဲပြီးလူသေဆုံးတဲ့အထိဖြစ်လာတာကြောင့်ထွက်ပြေးခဲ့ကြရတာလို့နတ်လန်မြို့ကိုရောက်နေတဲ့လာရှိုးမြို့ကန်ဒေါက်ခင်ထွေးဤက RFA ကိုပြောပါဗျ။ရပ်ပေါ်မှာ
လေဗာလန်ဆော့တိုက်လုံးကြားတယ်လေ။ဆော့တိုက်ရုံကြားတော့အဲဒီဒုံးတော်ဘက်က3ရောက်ပြီးအဲဒီလောဘက်က7ရောက်လာတူရလေ။မနေရတော့ထွက်လာကြလိုက်တာပေါ့နော်။ကိုရှင်နေဖြစ်နေဆိုတော့အကြီးကိုဆက်သွားပြီဆိုတော့စီဘိုးကစီတဘုံကလည်းနှစ်သိန်းသုံးသိန်းဆိုပတ်တက်နိုင်တော့လေ။
ဒုက္ခသည်တွေဟာနတ်လန်မျိုးကမဟာမျက်မှုနှစ်ဖုံးကြီးကြောင်းနဲ့မျိုးဦးကြောင်းပြင်အစ္စလမ်ဂေါရခာခရစ်ယာန်စတဲ့ဘာသာရေးအဆောက်အုံတွေနဲ့ဆွေမျိုးတွေအိမ်မှာခိုလုံနေကြပြီးနတ်လန်ဒေသခံတွေကပဲကူညီပေးနေကြပါတယ်။ 当季热少，娘水苗里嘛，水苗细度里个咯，特别水平多加倍没，多些也没细度里个咯，南兰苗嘛呗，生你家了吧？来是南兰苗嘛，是被都卡的，得当脚要那边，第三个那边南兰苗第二路苗回家，他们很吃呗，过年别你来了，都卡在里个表娃嘞。拉小苗个当时他那叫过，我个导演你嘛，俺们第一个顶白毕业那班。苗干秋拉手嘛，虽然男女个变几家为美，苗族个罗李长英叫，你也没变人家的吧不？李片有个的个苗昂个罗，鼻子也没细的，走路都看得瑞哈。碰见张马背色比见你个亚的路，阿拉飞过表白嘞。
你哪个你亚的？我说我家辈们一年都没读过，那个八岁我们说他们丢，爸爸妈妈八岁那边是当的，比嘞比哪不？
我过来事业的那天，那人没有你嘛？是讲是真的 ，MND 的朋友，是一点嘛？你在批他讲，而且比如人家如果特别特别也没义务，是被偷看的人家，所以你加把的心。
阿拉飞个十来通年比你吧嘞，台马的阿姆也是表露的马瑞古，西门镇的在带潘子亚嘛，那拉转也马露的马可能也就潘看他的招。麦三毛王家点比较差吧？怎么样？
台南人对这样么为南人家的老他妈潘师爷，一点那些西门镇的阿那白那个来两潘师爷大叫，那拉转偷他们密码老他妈的登脚是谁看的呀？比，哎里天呀，看的呀那些里呀也有看那吧的。来得了，将来俺也干的，我搞这样的题，俺是看的也转老用实用的把玩，老俺会的当脚吗？我要是谁给他撇的路，台老他妈问起他那个。我过来动员你嘛，等你突变他吧嘞。对面嘛，老他妈看你呀，叫个得三样牛奶来。也是跟老外个兄弟嘛，天天看他呀来了。办公室嘛，老他妈也故意背你都得五个表吧嘞。
面段片的都顾不得个多啊，人家口味木都苦生选多东啦，厂家看呀嘛。这个路国外偷看们西边呢，口味来的，观看那边选多啊，都我是小差的，我李成俺也不讲，东后梅单村，这些俺也呢，上多路亚的。
你妈把我血表路的嘛，叔叔帮着等敲当脚过，太阿那边的试试看啦，皮巴的，潘看亚都阿龙哈，你妈比个偏不看亚嘛皮皮，太难眼的，比文贵那那不等看亚嘛皮的路。阿拉的妈妈还没会张文喜都过门来阿表白
嘞。因为那那不会的啵，那那边文公喜哇，这个路面，这样门呢，那个妈个特别有困难的，他在那里请家的，大家看下啵。除了母亲那里注意，不然母呢，那是对母个就特别要别意思看下了。他说那老龙台南人呢，我比你们比辈来的。
平时看他呀嘞，也嘛阿拉的妈瑞呀，台南人办高，什么啥工，马哈仔，普通厂里全部是啥嘞，你呀瑞个。使用老用的呢，老安官阿弟弟嘛，老改泥土的皮包嘞。别等阿弟弟家看病人，病人偏不看伢们，棉麻难安打瑞转，所以伢来了。棉麻比他们也不瑞，老项目搞不的奥克拉，乌木就个皮包嘞。
对对，所以呀，起码不办些事了不？阿古平时还是真叫的呀嘛，可能要啥也有的说着。如果嘞，你妈那个你也顾偏不顾也，你也要的看嘛。都罗的不如皮装没，路亏不如出口话说，都罗龙华太多嘛冇。
他说呀个，这样么为内产老龙的都来过，实在平时你来讲，你妈比干的可能拉多的老人们呢，开开接待你家来了。办公室嘛，内产呢，这样么为水平老他妈的五个标靶嘞。
เราที่ไทยนั่นเนี่ยปัตมาตรงนี้เอาตัวที่เราไทยจะพิจารณาเนี่ยจะไปดูเราดีอย่างไรวะเราเหมือนเราที่ตัวจะพิจารณาอย่างเดียวเราเหมือนหลานเนี่ยเราตัวเราจะน้องเจมี่เลยเราจะน้องมาปัตตาสุ่มชิวว่ะแต่ยังกันเลยมีชิวคุณรู้ไหมเราจะน้องมาเราเหมือนชิวมีกูทราบว่าเลยในยุคแค่นี้อะไรยามานั่งงานนี่ไทยนั่งงานมาช่วยเปลี่ยนเราลูกไก่ในตัวยามานั่งงานตาเช่าตั้งจอสี่นี่เดี๋ยวยามาช่วยเปลี่ยนเราตัวมาเอี้ยกูนี่เป็นในตัวเลยก็เจ้าจ้าว่
ကြသူအားလုံးကျန်းမာရှင်လန်းကြပါစေခင်ဗျာ။